မြန်မာလွှတ်တော်တွင်လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်ရမှာရောလွှတ်တော်ကိုပြည်သူတွေနားလည်အောင်လှုပ်ဆောင်မှုအပိုင်းတွေမှာပါအားနည်းနေတယ်လို့ OMI လို့ခေါ်တဲ့ပွင့်လင်းမြန်မာရှေ့ဆောင်စောင့်ကြည့်လေးလာရေးအဖွဲ့ကဝေဖန်လိုက်ပါတယ်။တစ်ချိန်တည်းမှာပဲလွှတ်တော်ကိုယ်စားလှယ်တွေရဲ့ဆွေးနွေးလှုပ်ဆောင်မှုအပိုင်းကိုသတင်းထုတ်ပြန်ရမှာလဲထင်သာမြင်သာမှုမရှိဘူးလို့လွှတ်တော်ကိုယ်စားလှယ်တချို့ကထောက်ပြကြပါတယ်။အပြည့်အစုံကိုကိုညံဝင်းအောင်ကတင်ပြပါမယ်
။စက်တင်ဘာလ20နဲ့21ရက်ရန်ကုန်မြို့မှာနှစ်ရက်ကြာကျင်းပနေတဲ့ Open Myanmar Initiative ပွင့်လင်းမြန်မာရှေ့ဆောင်အဖွဲ့ OMI ကတာဝန်ခံကျင်းပတဲ့ဆွေးနွေးပွဲရဲ့ဒုတိယမြောက်နေ့ဖြစ်တဲ့ဒီတနင်္ဂနွေနေ့မှာတော့ခေါင်းစဉ်3ခုနဲ့ဆွေးနွေးခဲ့ကြတာပါ။အဲဒီထဲမှာမြန်မာလွှတ်တော်ပွင့်လင်းမြင်သာမှုနဲ့လွှတ်တော်စောင့်ကြည့်လေ့လာရေးအခမ်းအနားနဲ့လွှတ်တော်ပွင့်လင်းမြင်သာမှုနဲ့ IT နည်းပညာအသုံးပြုမှုလွှတ်တော်နဲ့သတင်းမီဒီယာစတဲ့ကဏ္ဍတွေပါဝင်လာတွေ့ရပါတယ်။2010ရွေးကောက်ပွဲနောက်ပိုင်းမြန်မာနိုင်ငံမှာလွှတ်တော်ပေါ်ပေါက်လာပြီးမဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့အစိုးရတာဝန်ရှိသူတွေကြားလွှတ်တော်တွင်ဆွေးနွေးချက်တွေကိုပြည်သူတွေအလွယ်တကူနားလည်သဘောပေါက်နိုင်မဲ့စီးဆင်းမှုအားနည်းနေသေးကြောင်း OMI အဖွဲ့သုတေသနဌာနဒါရိုက်တာကိုအေးခိုင်ကပြောပါတယ
်။ငါကအတိုင်းအဟောင်းကရှိရတဲ့သမှုအကျင့်တွေကြောင့်ပွင့်လင်းမျက်နှာမှုကိုလှုပ်ပြော့လှုပ်တယ်ဆိုတော့စီးစီးရောက်ရောက်မပြည့်တဲ့အခြေအနေတွေကိုတွေ့ရတယ်။လွှတ်တော်နဲ့တက်တဲ့အချက်အလက်တွေဆိုလို့ရှိရင်ပြည်သူတွေအထိရောက်သလား။ဆက်လက်ကိုပေးပြီးငါပေးပြီးပြီဆိုတဲ့အားမျိုးလောက်နဲ့ကျွန်တော်ကတာဝန်မကျေဘူး။ဆက်လက်ပေးတဲ့စနစ်ကြီးအောင်မြင်သလားအဲ့ဒီရွယ်ရက်တိုင်းပြီးမြောက်ရဲ့လားဆိုတာကိုပြန်ပြီးတော့ဒေတာသုံးသပ်တင်တယ်ဥပမာသတင်းစာတွေမှာပါတဲ့အပြားချက်တွေဟိုပြည်သူတွေကဘယ်လောက်ထိမှတ်မှတ်သားသားရှိသလဲဥပမာပြည်သူတွေစိတ်ဝင်စားလာတဲ့ပုံစံပြအောင်ဘယ်လိုပေးမလဲအဲ့တော့မှအဲ့ဒီချက်လက်တွေကိုပြည်သူတွေကရမယ်ရတဲ့ခါကျတော့မှပို့ပြီးတော့စဉ်းစားဖို့ဆက်လာမယ်ဒီမိုကရေစီပတ်ဝန်းကျင်ဒီမိုကရေစီအလေးအထားနဲ့ပို့ပြီးတော့ပြင်ပလာမယ်
လွှတ်တော်ကျင်းပနေချိန်မှာ Sky နဲ့ရုတ်တံကတစဉ်ဓာတ်ရိုက်ထုတ်လွှင့်မှုတွေရှိပေမဲ့အဲ့ဒီဆွေးနွေးချက်တွေကိုပြည်သူအများစုအလွယ်တကူလက်ခံနားလည်နိုင်တဲ့အခြေအနေမျိုးမရှိသေးဘူးလို့ထောက်ပြဝေဖန်မှုတွေလည်းရှိနေပါတယ်။လွှတ်တော်တွင်ကိုယ်စားလှယ်တွေရဲ့ဆွေးနွေးချက်တွေကိုအစိုးရပိုင်းသတင်းစာတွေမှာပြန်လည်ဖော်ပြတဲ့အခါစင်စါဖြတ်တောက်ခြံလက်တာတွေရှိတဲ့အတွက်လွှတ်တော်ကိုယ်စားလှယ်တွေရဲ့လှုပ်ဆောင်မှုကိုမေးမြန်းအောင်လုပ်နေတယ်လို့ဖြစ်နေကြောင်း NLD ပါတီအေယာဝတီတိုင်းလွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကသူ့အတွေ့အကြုံကိုပြောပါတယ်။
အဲ့တော့ဒါအချိန်တိုင်းတို့ရမှာဒိန်းစာထုတ်ပြန်လေးချက်မှာကြတော့အဲ့လိုပေါ့တော်တော်ကိုယ်စားလှယ်တွေရဲ့ဆွေးနွေးချက်ကအပြည့်မပါဘူးကြာဘယ်သူကဘာမေးတယ်ဘယ်သူကဘာဆိုတယ်ခေါင်းစဉ်လေးတော့တက်ပြီးတော့ကျန်တာဝန်ကြီးဌာနဖြေရာလေးပဲထည့်သွားတာအခါကျတော့ပြည်သူလူထုကအဲ့ဒီအပိုင်းကြတော့အမှုအမများဖြစ်နေတာပေါ့ဘာလို့ဆိုမိကုန်းအတွက်ကိုဘယ်လိုအချက်လက်တွေနဲ့ကိုကပြီးဘယ်ကိုယ်စားလှယ်ပြောသွားလဲအဆိုအတွက်ကိုဘယ်လိုအခြေအနေနဲ့ကိုကပြီးဘယ်ကိုယ်စားလှယ်ပြောသွားလဲအဲ့ဒါမသိရဘူးခြေပတာပဲသိနေရတယ်ဒါမျိုးနဲ့ပတ်သက်ရင်တော့ပုံလင်းနေတာမှုအပြည့်မရှိနိုင်တာတော့ဟုတ်တယ်ဥပမာဆိုလို့ရှိရင်အခုဒီရုပ်ပေါ်ဆင်းနေတဲ့ပတ်သက်တဲ့ဟလာအဲကော်မတီလိုဟာမျိုးဖွဲ့စည်းပုံပြင်ဆင်နေတဲ့ပတ်သက်တဲ့ကော်မတီလိုဟာမျိုးကော်မရှင်လိုဟာမျိုးဆိုရင်တော့ဒီလွှတ်တော်မတင်မချင်းအထဲမှာရှိတဲ့ဆွေးနွေးချက်တွေဆွန့်ဖြတ်ချက်တွေကိုဒါဟိုလို့ဝထင်းထင်းထားရမယ်ဆိုညွှန်ကြားချက်ရှိတယ
်လွှတ်တော်တွင်ပွင့်လင်းမြေသားမှုနဲ့ပတ်သက်လို့ OMN အဖွဲ့ကသုတေသနပြုထားတဲ့အစီရင်ခံစာအမှတ်3ကိုဒီကနေ့ဆွေးနွေးပွဲမှာဖြန့်ချိခဲ့ပြီးဒါနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲလည်းပြုလုပ်ခဲ့ပါတယ်ဒီဆွေးနွေးပွဲကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေနဲ့သတင်းအဖွဲ့အစည်းတွေကပုံကူတွေတက်ရောက်ဆွေးနွေးကြသလိုနိုင်ငံရေးပါတီတွေနဲ့သတင်းသမားတွေလည်းတက်ရောက်ခဲ့ကြအောင်သိရပါပါတယ်ခင်ဗျာ